ဒေါင်ဆန်းစုကြည်နဲ့အတူသူမရဲ့စီးပွားရေးချန်ပီယံဒီဩစတြေးလျနိုင်ငံသားကိုထောင်ဒဏ်ချခဲ့တဲ့ပေါ်ဩစတြေးလျအစိုးရကကန့်ကွက်လိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ချန်ပီယံဘာမခရှောင်းတန်နဲ့ကိုထောင်ဒဏ်၃နှစ်ဒီနေ့ချမှတ်လိုက်တာပေါ်ဩစတြေးလျနိုင်ငံရဲ့ဝန်ကြီးကကန့်ကွက်လိုက်ပြီးအမြန်ဆုံးပြန်လွှတ်ပေးဖို့ကိုလည်းကြေညာချက်ထုတ်တောင်းဆိုလိုက်ပါတယ်။နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ဒေါင်ဆန်းစုကြည်နဲ့ဘာမခတန်တန်အပြင်နောက် NLD ဝန်ကြီး၃ဦးကိုနေပြည်တော်အထူးတရားဝန်ကထောင်ဒဏ်၃နှစ်စီချမှတ်လိုက်ပြီးဩစတြေးလျနိုင်ငံရဲ့ဝန်ကြီးပန်နီဝေါကဒီနေ့ပဲအကြေညာချက်ထုတ်ပြန်လိုက်တာပါ။ပမခတန်နယ်ကိုတကားပိတ်မှုစီရင်တာဖြစ်ပြီးဩစတြေးလျသံရုံးယာယီတာဝန်ခံနဲ့ကောင်စစ်ဝင်တွေအနေနဲ့ပြစ်ဒဏ်ချမဲ့ကြားနာပွဲကိုတွားရောက်နိုင်ဖို့အစွမ်းကုန်ကြိုးစားခဲ့တာဟာလည်းငင်းဆန်ခံခဲ့ရတယ်လို့နိုင်ငံရဲ့ဝန်ကြီးဝေါကဆက်ပြောခဲ့ပါတယ်။ဒါ့အပြင်မစ္စတာတန်နယ်ရဲ့ဇနီးဖြစ်သူဟာဗူးကတော့သူ့ခင်ပွန်းထောင်ဒဏ်ချခံရတာအတွက်သမီးလေးနဲ့အသက်85နှစ်အရွယ်ဖခင်ပါဝင်မိသားစုဝင်တွေချီးကျူးရတယ်။အခုထောင်ဒဏ်ချတာကကလာသုံးဖို့နှစ်ပုံလောက်ကိုသူ့ခင်မကအချုပ်ထဲမှာနေခဲ့ရပြီးဖြစ်တာမို့ပြည်နေတဲ့ Facebook ကနေတဆင့်ရေးသားတောင်းဆိုလိုက်ပါတယ်ခင်ဗျာ